မြန်မာနိုင်ငံမှာအမေရိကန်ဒေါ်လာဈေးနှုန်းတစ်ချိန်တုန်းတက်လာတဲ့အပေါ်ဗဟိုဘဏ်ကရေးယူလှုပ်ဆောင်မှုအားနည်းတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ငွေလဲနှုန်းကွာခြားလာတဲ့ကိစ္စတီရင်းဈေးကဲ့အပေါ်တက်ရောက်လာမဲ့အရေးကိုလည်းစိုးရိမ်နေကြတာပါ။မတ်တင်ကြီးထိုက်ကအကြောင်းစုံကိုပြောပြမှာပါရှင်။
မြန်မာငွေကြေးဈေးကွက်အတွင်းမှာအမေရိကန်ဒေါ်လာနဲ့မြန်မာကျပ်ငွေလဲလှယ်နှုန်းကအရင်800လောက်ကနေအခု1300လောက်ထိကိုတရရိပ်တက်လာပြီးတဲ့နောက်တီးခြားလွတ်လပ်တဲ့အဖွဲ့အစည်းမြန်မာနိုင်ငံတော်ဗဟိုဘဏ်ကအရင်းမြစ်ရှာဖွေတဲ့အနေနဲ့စနေနေ့မှာသွင်းကုန်ထုတ်ကုန်လုပ်ငန်းရှင်တွေကိုတီးခြားစီတွေ့ဆုံခဲ့တာဖြစ်ပါတယ်။မြန်မာပို့ကုန်တွေတိုးတက်တင်ပို့နိုင်ဖို့နဲ့ပို့ကုန်ဝင်ငွေအလုံးပြည်ရင်းကိုပြန်ရောက်ရေးစီစစ်ဖို့ဗဟိုဘဏ်ကိုပို့ကုန်လုပ်ငန်းရှင်တို့ကအကြံပေးခဲ့ကြပါတယ်။ဘူဘန်ဘက်ကတော့ပို့ကုန်လုပ်ငန်းရှင်တွေရဲ့နိုင်ငံသားဝင်ငွေတွေကိုသွင်းကုန်လုပ်ငန်းရှင်တွေစီကိုတိုက်ရိုက်ရောင်းချတဲ့ကိစ္စထိန်းချုပ်ဖို့ပြောဆိုခဲ့ပေမဲ့ပို့ကုန်လုပ်ငန်းရှင်တွေဘက်ကလက်မခံခဲ့ကြပါဘူး။သွင်းကုန်လုပ်ငန်းရှင်တွေကလိုအပ်တဲ့အမေရိကန်ဒေါ်လာကိုဘူဘန်ကတိုက်ရိုက်ထုတ်ရောင်းဖို့အဆိုပြုခဲ့ကြတာကိုလည်းဘူဘန်ဘက်ကပယ်ချပါတယ်။မြန်မာငွေကြေးဈေးကွက်တွင်မှာအမေရိကန်ဒေါ်လာငွေအခုထက်ပိုပြီးဝင်ရောက်လာဖို့အဓိကလိုအပ်ချက်တစ်ခုကဘဏ်စနစ်ဖြစ်တယ်လို့ပို့ကုန်လုပ်ငန်းရှင်တဦးဖြစ်သူဒေါက်တာဆူထွန်းကထောက်ပြပါတယ်
။ဟိုကျွန်တော်ဗမာပြည်မှာရှိနေတဲ့ကုမ္ပဏီအိမ်ပို့အိမ်ဆွဲလုပ်တဲ့လူတွေအများစုကကျွန်တော်ကစင်ကာပူနိုင်ငံမှာရှိတဲ့ဘဏ်တွေကိုကျွန်တော်ကအားကိုးပြီးတော့လုပ်နေကြအများတယ်။ဟိုပြောရမယ်ဆိုရင်ကျွန်တော်တို့ရဲ့ငွေတော်တော်များများဗမာပြည်ရဲ့ငွေတော်တော်များများဝင်မာတော်တော်များများကျွန်တော်တို့ဒီဟိုမှာအဲစင်ကာပူနိုင်ငံမှာရှိတဲ့ဘဏ်တွေမှာရှိနေတာပေါ့နော်။အဲဒါတွေကိုကျွန်တော်တို့ကဒီဘက်ဗမာပြည်မှာရှိနေတဲ့ကျွန်တော်တို့ကနိုင်ငံများဘဏ်တွေကိုဟိုကျွန်တော်တို့ပေါ်တူဂီလိုငွေရှင်တွေကိုဖွင့်ဝေပေးနေတယ်။ဒီငွေတွေကစင်ကာပူကနေမှာပြီးတော့ပြန်ပြီးစီးပင်းလာမယ်ဆိုတော့ဒီပြဿနာတော့ပြည်တယ်နိုင်ငံ
။ပို့ကုန်သွင်းကုန်လုပ်ငန်းရှင်တို့ကတော့ငွေလဲနှုန်းမတည်ငြိမ်တဲ့အတွက်ဈေးကွက်အပေါ်မှာစိုးကျိုးတက်ရောက်မဲ့အရေးကိုလည်းထောက်ပြခင်ကြပါတယ
်။ငွေလဲမတည်ငြိမ်မှုကြောင့် importer exporter နဲ့ဥပဒေလုံးတွေအခက်အခဲတွေ့လာနိုင်ပါတယ်။အဲ့ဒါဆိုရင်ကျွန်တော်ကငွေကြေးတည်ငြိမ်မှုရှိပါတယ်ကျွန်တော်တို့အနေနဲ့ဒါအလုပ်လုပ်ရတာအဆင်ပြေတဲ့အပိုင်းဖြစ်မှာပေါ့နော်အဲ့တော့ခုလက်ရှိနေတာကျွန်တော်ကတက်လိုက်ဒီရက်ထဲမှာပဲတက်လိုက်ကြားလိုက်တာဟိုအချမ်းချင်းကျွန်တော်တို့အနေနဲ့ပြောရမယ်ဆိုရင်ဟို560လောက်ဖြစ်နေတယ်ပေါ့နော်ဖြစ်တဲ့အခါကျတော့ကျွန်တော်ကပစိရရောင်းအောင်ဝင်ရမလားဒါမှမဟုတ်ရင်ကျွန်တော်တို့အနေနဲ့ဟိုဆက်ပဲခြံရမလားဒါတွေရချေတယ်ဒါကြပစိရရှာလို့မရတဲ့အပိုင်းတွေဖြစ်တာပေါ့နော်
ဟုတ်က
ဲ့ဒေါ်လာကြီးလုံးဝဝယ်လို့မရတဲ့အပိုင်းတွေဖြစ်တဲ့ကြောင့်မလို့ကျွန်တော်တို့အနေနဲ့ပြောရမယ်ဆိုရင်လက်ရှိနေထားမှာတော့လုံငန်းတွေမျိုးဖြစ်ခဲ့နေတဲ့နေသားရှိရဲ့တိုးလည်းပဲနောက်လာမယ်ဒလနှစ်လကြာတဲ့အခါကျရင်သုံးဆွဲတဲ့ပြည်သူတွေခုနပြောရဲ့တာဝန်လူငန်းသားတွေပါဖြစ်ခဲ့လာမယ်နေသားမျိုးကျွန်တော်မြင်ပါတယ
်လက်ရှိမြန်မာငွေကြေးဈေးကွက်အတွင်းအမေရိကန်ဒေါ်လာအဝယ်လိုက်နေတဲ့ကိစ္စဟာဈေးကစားမှုလားဒါမှမဟုတ်ဈေးကွက်အတွင်းတကယ်လိုအပ်ချက်လားဆိုတာကရှင်းရှင်းလင်းလင်းမရှိလာပါဘူးဒါပေမဲ့လည်းပို့ကုန်လုပ်ငန်းရှင်တဦးဖြစ်တဲ့ဒေါက်တာဆူထွန်းကတော့မြန်မာနိုင်ငံတော်ဗဟိုဘဏ်ရဲ့ဈာဝင်ဆောင်ရွက်မှုတွေအပေါ်မှာအားမလို့အားမရဖြစ်ရတယ်လို့ပြောပါတယ်
။အကြောင်းအနေနဲ့ဒါဗဟိုဘဏ်အနေနဲ့ဒါဈာဝင်ယူမှုနည်းနေတဲ့ဘဏ်တွေကျွန်တော်မြင်တာပေါ့နော်။ဘာလို့ဗဟိုဘဏ်လှူရှားမှုနေရတော့အားနေတယ်ကျွန်တော်တို့အနာဝရှိလုပ်တဲ့ဟာတော့ကျွန်တော်တို့အများကြီးမတွေ့ရဘူးနော်။ဒါအခုတည်းကလည်းကျွန်တော်ဘာလုပ်မလဲဆိုတာဒီကံမပြီးရတော့ကြောင်းဘူး။ဒါတော့ကျွန်တော်တို့အားမလို့အားမရဖြစ်တယ်ပေါ့နော်လုပ်ငန်းရှင်တွေအနေနဲ့ဒီဈေးကစားတခုလေဆိုရင်တော့ကျွန်တော်မြင်တာကဘိုးဘန်းဝင်ထင်းလို့ရနိုင်တာပေါ့နော်။ဟိုဒီတယောက်ဈေးကစားဆိုသူကစားနိုင်တဲ့အမောင်းပမာဏတခုရှိတယ်။အဲ့ဒါကြော်အောင်ဒီလူကြီးရှိတဲ့လူအနေနဲ့ဘိုးဘန်းကတော့တူတဲ့တယောက်တဲ့ဆိုင်တော့အများကြီးကျွန်တော်မြင်သေးတဲ့ပတ်တဲ့တော့ခိုင်မာမှုရှိတယ်လေ။အဲ့တော့ဈေးကစားတခုတော့ကျွန်တော်ပြောလို့မရဘူးနော်။ဒီကျန်တဲ့အချက်တွေကကျွန်တော်ကဖြည့်ရှင်းမှုလို့လည်းမြင်တာပေါ့နော်။ဒါဈေးကစားနေရာပဲချိန်ပိုင်းပြန်ကြမှာပဲလို့ကျထားရတော့ကျွန်တော်တို့အနေနဲ့အချိန်ကြာညီတာနဲ့ပတ်သက်ပြီးရောပြဿနာတွေကြုံတွေ့လာနိုင်တယ်လို့ကျွန်တော်ထင်တာပါเนา
ะအမေရိကန်ဒေါ်လာနဲ့မြန်မာငွေလဲလှယ်နှုန်းအတော်လေးကွာလာတဲ့အပေါ်မြန်မာနိုင်ငံတော်ဗဟိုဘဏ်ကပြည်တွင်းပုဂ္ဂလိကဘဏ်တွေနဲ့နိုင်ငံခြားငွေလဲလှယ်မှုမှာဗဟိုဘဏ်ကတတ်မှတ်ထားတဲ့နှုန်းထားအတိုင်းလဲလှယ်ကြဖို့ခေါ်ယူသတိပေးခဲ့ပြီးနောက်မှာဇက်တိုက်ဆိုသလိုဗဟိုဘဏ်အရာရှိတွေအစိုးရဝန်ကြီးတွေလွှတ်တော်ဘဏ်နိုင်ဆိုင်ရာတာဝန်ရှိသူတွေဆွေးနွေးခဲ့ကြပါတယ်နောက်ပြည်တော်စုအစိုးရနဲ့ပြည်내အစိုးရတွေအနေနဲ့ဌာနဆိုင်ရာလီလံတွေဝန်ဆောင်ကတွေကောက်ခံကြတာမှာမြန်မာကျပ်ငွေကိုအသုံးပြုဖို့ကိုလည်းဗဟိုဘဏ်ကတမရယုံရဲ့ခွင့်ပြုချက်နဲ့အတိပေးချက်တွေပေးပို့ခဲ့ပါတယ်။ဒီအတောအတွင်းမှာလည်းဗဟိုဘဏ်ကလုံခြုံရေးအကြောင်းပြချက်နဲ့တပေါင်းတန်ငွေဆက်ကိုအစ်စ်တွေထုတ်မယ်လို့လည်းကြေညာခဲ့တာဖြစ်ပါတယ်ရှင်။